ရုရှားနိုင်ငံမော်စကိုမြို့တော်မှာရောက်နေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးရာဂျနတ်စင်နဲ့ဇွန်လ24ရက်နေ့ကတွေ့ဆုံခဲ့တယ်လို့ New Delhi အခြေစိုက် ANI သတင်းဌာနရဲ့ online သတင်းတပုတ်မှာဖော်ပြထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဦးဆောင်ကျင်းပရဲ့85နှစ်မြောက်ဒုတိယကမ္ဘာစစ်အောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားတွေသူတို့နှစ်ဦးစလုံးမော်စကိုမြို့တော်မှာရောက်နေတာပါ။ဇွန်လ23ရက်နေ့ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကရုရှားဒုတိယကာကွယ်ရေးဝန်ကြီးကာနယ်ဂျန်နရယ်အလက်ဇန်ဒါဂျီဖိုမင်းနဲ့တွေ့ဆုံခဲ့ပြီးရုရှားကာကွယ်ရေးဝန်ကြီးဌာနကချီးမြှင့်တဲ့Strengthening the military commonwealth ဆိုတဲ့ဂုဏ်နူးဆောင်တစိ့ကိုလက်ခံရယူခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဇွန်လ24ရက်နေ့ကကျင်းပရဲ့ဆိုဗီယက်ပြည်ထောင်စုကနာဇီဂျာမနီကိုအနိုင်ယူအောင်ပွဲခံခဲ့တဲ့အထိမ်းအမှတ်စီးရေးပြပွဲကိုလည်းနိုင်ငံပေါင်း20ကစစ်ဖက်အရက်ဖက်ခေါင်းဆောင်တွေနဲ့တူတက်ရောက်ခဲ့ပါတယ်။နိုင်ငံပေါင်း73နိုင်ငံကတပ်ဖွဲ့ဝင်1400လောက်ပါဝင်ဆင်နွှဲခဲ့တဲ့ဒီအထိမ်းအမှတ်ပွဲကိုလေလ9ရက်နေ့မှာကျင်းပဖို့ကနဦးစီစဉ်ထားတာဖြစ်ပေမဲ့ကိုဗစ် -19 ကပ်ရောဂါကြောက်ရောက်နေတဲ့အတွက်အခုလိုဇွန်လနောက်ပိုင်းမှာကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဒီနေ့အထိမ်းအမှတ်ပွဲကိုလူချင်းခက်ခွာခွာနေရမယ့်စီမင်းစည်းကမ်းတွေနဲ့ကျင်းပခဲ့တာလို့လည်းသိရပါတယ်။ဒီအထိမ်းအမှတ်ပွဲတွားတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကိုယ်စားလှယ်အဖွဲ့ပြန်ရောက်လာတဲ့အခါကိုဗစ် -19 ဆိုင်ရာချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလိုက်နာဆောင်ရွက်သွားမယ်လို့တက်မရောကပြောထားပါတယ်ရှင်။